င်းတော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်။ဒေါက်တာရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်10653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ19မီတာကီလိုဟတ်10533ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်တရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အဓိကအရေးဖြစ်ပါသည်ဒါကြောင့်ကိုရောစိတ်ပါကျမ်းမာစေဖို့ယင်ကျမ်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင
်စိတ်နဲ့ကံတာကျမ်းမာနေမှာလူမှုဘဝစဉ်ပြေမှာချင်မှရှိနေတဲ့ကသူချင်းနဲ့တာများစွာပေးကဲဝေမြာပါဒုံသီတွေခြေဝါလုံးနဲ့ဒီလိုတိုးတက်တဲ့ခေကြီးတွေမှာဝေရာရှိတဲ့ခေရီဘူးသူတာတွေလူလူတိုင်းအတီတရားဆူရီမက်စီတီ
တော်တရှင်များရှင်တူတာဖလဲဆူနေမယ်ဆိုတဲ့ကျမရဲ့ကဏ္ဍမှာအရက်အလူကျိုတောက်တုံးချင်းကြောင့်ဖြစ်တတ်သောကျမရဲ့ပြဿနာများဆိုတဲ့အကြောင်းကိုဆွေးနွေးတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင
်တော်တရှင်များရှင်တော်တရှင်တို့အနေနဲ့အကြောင်းပြချက်အမျိုးမျိုးပေးပြီးအရက်ကိုဆွဲလန်းစွာနဲ့အလွန်ကျွတောက်မိနေပါသလားအရက်ကတော်တရှင်တို့ရဲ့ကျမရဲ့မိသားစုပျော်ရွှင်မှုလူမှုရေးစားတဲ့အရာအလုံးကိုဒုက္ခဆူကြိုးတွေများစွာပေးပါတယ်။အရက်တောက်တဲ့သူတွေဟာတဖြည်းဖြည်းနဲ့အရက်ဆွဲလာပြီးအရက်ရဲ့သားကောင်ကြေးကျွန်တွေဖြစ်မှန်းမသိဖြစ်ခဲ့ရပါတယ်။ဒါကြောင့်တော်တာရှင်တို့လည်းအရက်ရဲ့သားကောင်ကြေးကျွန်ဘွားကနေလွတ်မြောက်ဖို့အရက်ကကျမရေးကိုဆူကြိုးပြုပုံအကြောင်းကိုတင်ပြပေးလိုက်ရပါတယ်ရှင်
။ဟုတ်ပါတယ်ရှင်။အရက်ကိုအလွန်ကျွန်တောက်တဲ့အတွက်အောက်ဆီဂျင်တက်ပို့နေတဲ့သွေးနှင့်ဥအရေအတွက်တွေကိုပုံမှန်ဖြစ်စေပြီးညော့နေသွားစေပါတယ်။အဲဒါကြောင့်သွေးအားနည်းလာဖြစ်ပေါ်ပြီးမောပန်းနာနဲ့အသက်ရှူမြန်လာစားတဲ့ဝေဒနာတွေကိုဖြစ်ပေါ်တတ်ပါတယ်ရှင်
။ဒါရင်မကသေးပါဘူးရှင်။အရက်တောက်တာကြောင့်ကဒွင်းကင်ဆာ၊လယ်မျိုးကင်ဆာ၊အတန်အိုးကင်ဆာ၊အစာရည်မျိုးကင်ဆာ၊အသည်ကင်ဆာ၊ရင်သားကင်ဆာ၊အုံမကြီးကင်ဆာတွေဖြစ်ပေါ်များပါတယ်။အရက်အလွန်ကျွတောက်တာကြောင့်သွေးခဲဖက်တွေဖြစ်ပေါ်စေပါတယ်။အဲ့ဒီသွေးခဲဖက်တွေကြောင့်နှလုံးတိုက်ခတ်ခံရတာနဲ့လေဖြတ်တာတွေကိုဖြစ်စေပါတယ်။အရက်အလွန်ကျွတောက်တာကြောင့်နှလုံးကြွက်သားတွေအားနည်းလာပြီးနှလုံးရဲ့လှုပ်ဆောင်မှုတွေကလျော့နေလာပါတယ်ရှင်။နှလုံးသွေးဝင်ခန်းသွေးလွတ်ခန်းတွေရဲ့လှုပ်ရှားမှုတွေကလျော့နေသွားပြီးနှလုံးခုန်နှုန်းတွေလည်းလျော့နေသွားပါတယ်။ဒီလိုလျော့နေတာကသွေးကိုခဲစေပြီးလေဖြတ်စေပါတယ်ရှင်
။မှန်ပါတယ်ရှင်။အရက်ကအသည်ရဲ့ဆဲတွေကိုအစိတ်တောက်ဖြစ်စေပါတယ်။အရက်ကိုရေရှည်ဆွဲပြီးတောက်သုံးရင်အသည်မှာအမာရွတ်တွေဖြစ်ပေါ်လာပြီးအသည်ရဲ့လှုပ်ဆောင်မှုတာဝန်တွေကိုလျော့နေစေပါတယ်။နောက်ဆုံးမှာအသေးကိုချောက်စီပါတယ်ရှင်။အရက်အလွန်ကျွတောက်တုံသူတွေဟာလုပ်ငန်းလုံးဆောင်ရမှာလိုက်နာဆောင်ရွက်မှုအားနည်းတဲ့အတွက်လုပ်ငန်းပိုင်ဆိုင်ရာထိခိုက်မှုတွေတွေ့ကြုံရတတ်ပါတယ်ရှင်။အရက်အလွန်ကျွတောက်တုံသူတွေမှာအာဟာရပိုင်ချွတ်တတ်တဲ့အတွက်အုံနောက်ကျုပ်တဲ့နှုံပိုများလာပြီးမျက်ညံရော့နေတာတက်ကြီးတတိမေယောဂါတွေကိုပုံမှုခံစားရတတ်ပါတယ်ရှင်
။ဒေါက်တာရှင်များရှင်စိတ်ထဲကြတာနဲ့အရက်တောက်တာကတွင်တွဲနေတတ်ပါတယ်။အရက်အလွန်ကျွတောက်တာကဝယ်ယူပြန်တာကိုလည်းဖြစ်စေပါတယ်။ဝယ်ယူပြန်ယောဂရှိတဲ့သူတွေကရက်တောက်သုံးရင်အတက်ကျတဲ့ဆေးတွေရဲ့အာနိသင်ကိုဟန့်တာနှောက်ရတာကြောင့်ယောဂကိုပိုဆိုးစေပါတယ်။နောက်တစ်ချက်ကခေါက်ယောဂရှိတဲ့သူတွေအနေနဲ့ရက်တောက်မယ်ဆိုရင်ခေါက်ယောဂကိုပုံမဆိုးရွားစွာခံစားစေပါတယ်ရှင်
။ဟုတ်ပါတယ်ရှင်။အရက်ကအုံနောက်နဲ့အာယုံကျောစနစ်အပါဝင်ခန္ဓာကိုယ်မှာရှိတဲ့အင်္ဂါအစိတ်ပိုင်းများစွာကိုထိခိုက်စေပါတယ်။အရက်အလွန်ကျွတောက်ရင်ခန္ဓာကိုယ်သွေးဖိအားများနေတတ်ပါတယ်။သွေးဖိအားဖိမှုနာတာရှည်ဖြစ်လာတဲ့အခါသွေးကြောတွေထိခိုက်ပျက်စီးတာ ၊ကြောက်ကပ်ယောဂါ၊နှလုံးယောဂါနဲ့လေဖြတ်တာတွေကိုဖြစ်စေပါတယ်။အဲ့ဒါအပြင်ခန္ဓာကိုယ်ခုခံအားစနစ်ကိုလျှော့ချစေတဲ့အတွက်ယောဂါပိုးမွှားတွေကူးစက်ဝင်ရောက်နိုင်ပါတယ်။ပိုးမွှားတွေဝင်ရောက်တာကြောင့် TB ယောဂါ၊အဆုတ်ရောင်ယောဂါ၊ AIDS ယောဂါစတဲ့ယောဂါတွေဖြစ်ပွားနိုင်ပါတယ်ရှင်
။မှန်ပါတယ်ရှင်။အရက်အလွန်ကျွန်းတောက်တာကြောင့်အာယုံကြောတွေထိခိုက်ဖြစ်စေရပါတယ်။ကြက်သားတွေအားနေတာ၊စိတ်မထိန်နိုင်တာ၊ဝမ်းချုပ်တာနဲ့တခြားကျန်းမာရေးပြဿနာတွေကိုလည်းဖြစ်စေပါတယ်။အရက်တောက်တာကြောင့်အစာအိမ်ရောင်ရမ်းတဲ့အပြင်မုတ်ချိုအိတ်ကိုလည်းရောင်ရမ်းစေပါတယ်။မုတ်ချိုအိတ်ရောင်ရမ်းတာကြောင့်တဲချေကြောက်တဲ့တာကိုဖြစ်စေပါတယ်။အရက်တောက်သုံးတဲ့သူတွေကမတောက်သုံးတဲ့သူတွေထက်တဲချေမှာကြောက်ဖြစ်နိုင်ဖို့60ရာခိုင်နှုန်းပိုများတာကိုသုတေသီတွေကလေ့လာတွေ့ရှိထားပါတယ်။နာတာရှိမုတ်ချိုအိတ်ရောင်ရမ်းတာကအစာခြေစနစ်ကိုအနှောင့်အယှက်ဖြစ်စေပြီးဝမ်းပိုက်မအီမသာဖြစ်တာဝမ်းပြက်ဝမ်းလျှောတာတွေကိုဖြစ်စေပါတယ်ရှင်
တော်တာရှင်များရှင်စမမာလေးနဲ့အတူတငယ်ချင်းမိသူတို့ကအရေးရဲ့ဆိုးကျိုးအကြောင်းတွေကိုတင်ပြပေးခဲ့ပြီးဆိုတော့တော်တာရှင်တို့လည်းမိမိတို့ရဲ့ဘဝအနာဂတ်ခရီးလမ်းလေးလှပစေဖို့ရန်အတွက်အရက်ကိုယနေ့မှဖြတ်ကြပါစို့လားရှင်တော်တာရှင်များရှင်ယခုဖော်ပြခဲ့တဲ့အကြောင်းအရာလေးကို Cool Hat ကျမရင်းနဲ့အလှပကြနဲ့အတွဲအမှတ်431မှစာရေးသူစာကြည့်ဝင်စေဝါတက္ကသိုလ်ရေးသားထားတဲ့အရက်အလွန်ကျုံတောက်တုံချင်းကြောင့်ဖြစ်တတ်သောကျန်းမာရေးပြဿနာများဆိုတဲ့ကျန်းမာရေးဆောင်ပါလေးကိုကျမတို့မျှော်လင့်ခြင်းအပြင်ကောက်နှုတ်တင်ဆက်ပေးလိုက်ရပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှင်။
ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါရောယတမဆရာဦးတိမ်မောင်ဆဲမှဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အားယူကြပါစို
့။ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပေါင်းနဲ့ပြေဝဆုံနေကြပါစေ။ဒီနေ့မင်္ဂလာနေ့တင်မှာပြန်လည်ပြီးတော့မင်္ဂလာသတင်းစကားကိုဆက်လက်နားတော်တာဆင်ကြပါစို့။ချစ်တော်မိတ်ဆွေတို့ဒီနေ့ပေးသွားခြင်းတဲ့သတင်းစကားကတော့စစ်မှန်တဲ့တဲတော်စစ်မှန်တဲ့တဲတော်ဆိုတဲ့သတင်းစကားကိုပေးသွားမှာဖြစ်ပါတယ်။ယနေ့ပြောသွားမယ့်စစ်မှန်တဲ့တဲတော်ဟာဘယ်မှာရှိသလဲ။ဒီစစ်မှန်တဲ့တဲတော်မှာဆိုရှင်သခင်ယေရှုခရစ်တော်ကကျွန်တော်တို့အတွက်ဘာတွေလှုပ်ဆောင်ပေးမလဲဆိုတာကိုဆက်လက်ပြီးတော့ကျွန်တော်တို့ကြည့်ရှုနားတော်တာဆင်ကြပါစို့။ဟေပြောင်းဩရစာခန်းကြီးခုနှစ်ငွေ25မှာဆိုရှင်အကျဉ်သူတို့သည်ယေရှုအားဖြင့်ဖျားသခင်ထံတော်သို့ချဉ်ကပ်ကြ၏။သူတို့ကိုအစဉ်ကဲတခြင်းကတန်နိုင်တော်မူ၏။ချစ်တော်မိတ်ဆွေတို့စစ်မှန်တဲ့တဲတော်သို့မဟုတ်ဗိမာန်တော်ဟာကောင်းကင်နိုင်ငံတော်မှာရှိပါတယ်။မြေကြီးပေါ်မှာဖြစ်ပျက်ခဲ့တဲ့အရာခတ်သင်းကိုကယ်တင်ခြင်းစီမံကိန်းမှာပြက်ခဲ့တဲ့ပုံစံကိုဖော်ပြထားပါတယ်။ဒါချစ်တော်မိတ်ဆွေတို့သခင်ယေရှုဟာဆိုရှင်သေခံတဲ့သိုးတငယ်ဖြစ်ပါတယ်။သခင်ယေရှုဟာဆိုရှင်အသက်ရှင်တဲ့ယေဘရုဟိတ်မင်းဖြစ်ပါတယ်။ဒါသခင်ယေရှုခရစ်တော်ဟာကျွန်တော်တို့ရဲ့ကြီးမြတ်တဲ့ယေဘရုဟိတ်မင်းဖြစ်ပါတယ်။ဣသေလလူတို့ရဲ့ယေဘုဟိမင်းဟာဆိုရှင်အတန်ရှင်သောခန်းကိုတစ်နှစ်တစ်ချိန်ဝင်ရတယ်လို့ပဲသခင်ယေရှုခရစ်တော်ကလည်းနောက်ဆုံးသောကာလမှာအတန်ရှင်သောခန်းတဲ့ကိုဝင်ပြီးတော့တရားစင်ခြင်းအမှုကိုဆောင်ရွက်နေပါတယ်တရားစင်ရတဲ့အခါမှာသခင်ခရစ်တော်နဲ့ကျွန်တော်တို့ရဲ့ဆက်ဆံမှုနဲ့သူ့အပေါ်မှာထားတဲ့သဘောထားကကျွန်တော်တို့ရဲ့ထာဝရဆုံးခန်းကိုဆုံးဖြတ်ပေးမှာဖြစ်ပါတယ်တခင်ခရစ်တော်ကားဆိုရှင်ကျွန်တော်တို့ကိုကယ်တင်ဖို့အလိုရှိပါတယ်။ဒါရှင်မသက်ခရစ်ဝင်ခန်းကြီး30ငွေ30:33မှာသူဟာဆိုရှင်ကျွန်တော်တို့ကိုကယ်တင်နိုင်ဖို့ရန်အတွက်အတဏ္ဍိုင်ဆုံးဆောင်ရွက်နေပါတယ်။ဒါကြောင့်အချင်းသူသည်လူတို့ရှင်မှာငါ့ကိုဝင့်ခံအံ ကောင်းခင်ဘုံ၌ရှိတော်မူသောငါဤခမဲတော်ရှိမှထို့သူကိုငါဝန်ခံမည်အကျဉ်တို့သည်လူတို့ရှိမှငါကိုညင်းပယ်အံကောင်းခင်ဘုံ၌ရှိတော်မူသောငါဤခမဲတော်ရှိမှထို့သူကိုငါညင်းပယ်မည်ဆိုပြီးတော့ဖော်ပြထားပါတယ်တွေ့ပါသလားချစ်တော်မိတ်ဆွေသင်တရားစီရင်ခြင်းကိုတယောက်တည်းရင်ဆိုင်ရမှာမဟုတ်ပါဘူးကျွန်တော်တို့ဟာဆိုရှင်သခင်ခရစ်တော်ကိုဝန်ခံတဲ့သူဟာခမဲတော်ရှိမှကျွန်တော်တို့အတွက်ဝန်ခံမဲ့ဖြစ်ပါတယ်ကျွန်တော်တို့ဟာဆိုရှင်ခရစ်တော်နဲ့ဆိုင်ရင်သူကကျွန်တော်တို့ရဲ့ရှိနေဖြစ်ပါလိမ့်မယ်သခင်ယေရှုခရစ်အားဖြင့်ကျွန်တော်တို့ဟာဆိုရှင်ဖခင်သခင်ရှိမှအပြစ်မရှိသူများကဲ့သို့ရှိနေလိမ့်မယ်ဘလောက်ဝမ်းမြောက်ဖို့ကောင်းတယ်လေကျွန်တော်တို့ရဲ့မှတ်တမ်းပါဆိုရှင်ကဲတင်ချင်းရဲ့ကောင်းနဲ့အသက်တာပဲပေါ်နေမှာဖြစ်ပြီးတော့ကျွန်တော်တို့တွေဟာသူ့ရဲ့ပြည့်စုံတဲ့အသက်တာအတွက်အမှတ်ရမှာဖြစ်ပါတယ်။ဒါကြောင့်မိတ်ဆွေတို့သခင်ယေရှုကိုချစ်ပြီးတော့သူ့ရဲ့နောက်တော်ကိုစိတ်နှလုံးအကျွေးမဲ့နဲ့ကျွန်တော်ဘာလို့မလဲ။လိုက်တဲ့သူတွေအဖို့ကတော့တရားစီရင်ခြင်းနေ့ဟာဘာမှကြောက်စရာမရှိပါဘူး။ဘာကြောင့်လဲဆိုတော့ဝင်ချတဲ့အပြစ်တွေကိုသခင်ယေရှုကသူ့ရဲ့သွန်လောင်းခဲ့တဲ့အသွေးတော်နဲ့ဖုံးလွှမ်းလိုက်မယ်ချစ်တော်မိတ်ဆွေဒါကြောင့်ချစ်ယောရှင်ယောဟန်ကဆိုရှင်ဒီလိုရေးထားခဲ့ပါတယ်ရှင်ယောဟန်ခရစ်မယ်ပထမဆောင်ခန်းကြီး1အငယ်9မှာဆိုရှင်ဖယားသခင်ဤသားတော်ယေရှုခရစ်ဤအသွေးတော်သည်ငါတို့အပြစ်ရှိသမျှကိုဆေးကြောတော်မူ၏ဖယားသခင်ဤသားတော်ယေရှုခရစ်ဤအသွေးတော်သည်ငါတို့အပြစ်ကိုရှေးသမျှကိုဆေးကြောတော်မူ၏တဲ့။သိတ်ကောင်းတဲ့ကြံ့ချက်ဖြစ်ပါတယ်။ဒါကြောင့်ယေရှုခရစ်ကကျွန်တော်တို့ဤမှာရှိတဲ့အပြစ်ကိုသူ့ရဲ့အသွေးတော်နဲ့ဆေးကြောခဲ့ပြီးပါပြီ။ဒါကျွန်တော်တို့တွေကဘာလို့ဖို့ပဲလိုအပ်တယ်လဲ။ကျွန်တော်တို့လုတ်ခဲ့တဲ့အပြစ်တွေကိုသခင်ယေရှုခရစ်တော်တံမှာအမြဲတမ်းဝင်ချပြီးတော့တောင်းပန်မယ်တိုးရှိုးမယ်ဆိုရင်ယနေ့ကျွန်တော်တို့ဘုံမှာသိတ်ချစ်တဲ့ခရစ်တော်ဘုရားကသူရဲ့အသွေးတော်နဲ့ဆေးကြောပေးမှာဖြစ်ပါတယ်။ဒါကျွန်တော်တို့ဟာဆိုရှင်ကဘာကြီးရဲ့နောက်ဆုံးကာလမှာနေထိုင်နေကြပါတယ်။ခရစ်တော်တွက်လာခြင်းမတိုင်မီမှာဆိုရှင်တရားစီရင်ခြင်းဟာ1844ခုနှစ်ကတည်းကကောင်းကင်ခုံရုံးမှာဆိုရှင်စတင်ခဲ့ပါတယ်။တရားစီရင်ခြင်းဟာဆိုရှင်အာဗေလနဲ့စတင်ခဲ့မှာသိကြပါတယ်။နော်။သူဟာဆိုရှင်ကဘာကြီးမှာသိဆုံးခဲ့တဲ့ပထမဆုံးဖြောင့်မတ်တဲ့သူတစ်ယောက်ဖြစ်ပါတယ်။ဒါရှင်ပေတရုဩရာစာပထမဆောင်ခန်းကြီး၄အငယ်9 19မှာဆိုရှင်ရှင်ပေါလုကအခုလိုရေးသားထားခဲ့ပါတယ်။ဖယားသခင်ဤအိမ်တော်သားတို့ကိုရှေးဥစွာစစ်ကြောစင်ရသောအချိန်ရှိပြီတဲ့။နောက်တနည်းပြောရမယ်ဆိုရင်တော့တရားစီရင်ခြင်းဟာဆိုရှင်တော့ဖယားသခင်ရဲ့လူများလို့ကိုယ့်ကိုယ်ကိုခေါ်တဲ့လူတွေနဲ့အရင်ဆုံးစတင်ပါလိမ့်မယ်။ဒါချစ်တော်မိတ်ဆွေတို့တရားစီရင်ခြင်းကကျွန်တော်တို့ဖယားသခင်ကိုယုံကြည်ပြီးတော့ဖယားသခင်ရဲ့ဖြောင်းမရလမ်းကိုလိုက်လျှောက်တဲ့သူတွေဖယားသခင်ရဲ့ရင်ဝင်တော်ထဲမှာအမြဲတမ်းတိုးဝင်ပြီးတော့ခေါ်လုံနေတဲ့သူတွေအဖို့ပထမဆုံးစတင်ပြီးတော့တရားစင်ခြင်းခံမှာဖြစ်ပါတယ်။အဲ့ဒီလူတွေကဟာတို့ရှင်ဖယားရှင်ရှေ့မှာရောက်သွားတဲ့ခါမှာကျွန်တော်တို့ကစိုးရွံ့ကြောက်လန့်ထိတ်လန့်ခြင်းမရှိဘဲနဲ့ဒီတရားယုံမှာကျွန်တော်တို့အတွက်မရက်တည်ပြီးတော့ကျွန်တော်တို့လုတ်ခဲ့တဲ့အပြစ်တွေကိုအသွေးတော်နဲ့ဖုံးလွှမ်းပြီးတော့ဆေးကြောပေးမယ်ခရစ်တော်ကိုယ်တိုင်ကရှိနေတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့အဖို့မောတရားသူကြီးရှေ့မှာရှေ့နေတာကျွန်တော်တို့အတွက်ဝမ်းမြောက်ဖွယ်ရာဖြစ်မှာဖြစ်ပါတယ်ဒါချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့ဘာလို့တည်ဆောက်ကြရမလဲဒီတရားစီရင်ခြင်းမှာကျွန်တော်တို့အားလုံးကသခင်ယေရှုခရစ်ရဲ့ထောက်ခံမှုနဲ့အတူသူ့ရဲ့တင်ဆက်မှုကိုကျွန်တော်တို့ကကြားနာခြင်းခံရတဲ့အခါမှာလူချင်းတရားကိုရရှိပြီးတော့ထာဝရတဲ့ရရှိဖို့ရန်အတွက်ကျွန်တော်တို့ရဲ့ဘဝတတကိုဖယားရှင်နဲ့တိဆောက်ကြပါစို့ကျွန်တော်တို့ရဲ့ဘဝတတကိုရှင်သန်တဲ့ခါမှာဖယားသခင်ရဲ့အလိုတော်ဖယားသခင်ရဲ့နောက်တော်ကိုလက်လျှောက်သက်ရှင်ခြင်းအပြင်ယနေ့ကျွန်တော်တို့ပုထုရှင်လူသားတွေဖြစ်ပါတယ်ဇာတိသဘောအရကျွန်တော်တို့ဟာအပြစ်သားတွေဖြစ်တယ်ဒီအပြစ်တွေကိုကျွန်တော်တို့ကမက်မောပြီးတော့နှိစင်နေရမြနိုင်မိနစ်စက္ကန့်မပြတ်ဖင်းနဲ့လုံနေမိတယ်တနေ့တနေ့ကျွန်တော်တို့လုတ်ခဲ့တဲ့အပြစ်တွေကဆိုရှင်လက်ချိုးရည်တွဲလို့ကုန်ချင်မှကုန်နိုင်မယ်သို့ပေမဲ့ချစ်တော်မိတ်ဆွေကျွန်တော်တို့ရဲ့အပြစ်တွေဘလောက်ပဲလုံနေပါသေးကျွန်တော်တို့ကကျွန်တော်တို့ချစ်တဲ့ခရစ်တော်ဖျားကိုဖယံမိကိုပြီးတော့အပြစ်တွေကိုဝင်ချတောင်းပါမယ်ဆိုရင်သခင်ယေရှုခရစ်တော်ကအဲ့ဒီချိန်မှာကျွန်တော်တို့ရဲ့အပြစ်မြောင်များစွာကိုအသွေးတော်နဲ့ဖုံးပြီးတော့ဆေးကြောပေးသွားမှာဖြစ်ပါတယ် ဒါကျွန်တော်တို့ရဲ့တတ်တာကိုခရစ်တော်အားဖြင့်ကယ်တင်ခြင်းပါလို့ရှင်ဖြောင်းမှတ်ခြင်းခံစားဖို့ရန်အတွက်ယနေ့ဖခင်သခင်ရဲ့အလိုတော်နဲ့ညီဘဝတတ်တာကိုတည်ဆောက်ကြပါစို့လို့အားပေးတိုက်တွန်းနေနေကုန်းချုပ်ပါတယ်ချစ်တော်မိတ်ဆွေများအားလုံးဖခင်သခင်ကြွယ်ဝမြတ်ပြစွာကောင်းကြီးမလာတော်ချပေးပါစေခေတ္တခဏဆုတောင်းကြပါစို့အထက်ကောင်းငယ်ပေါ်၌တည်ရှုံထရရှင်ဖပါဗျာယနေ့ကိုရှင်ဖျားသည့်တာမီးတို့ကိုသိချစ်ပါ၏တာမီးတို့ဒီကိုရှင်ဖျားရဲ့ကောင်းခင်တရားယုံမှာအရောက်စီတိုင်းရင်ဆိုင်ကြရမည်ဖြစ်ပါတယ်ကောင်းခင်တရားယုံမှာရင်ဆိုင်ကြရမည်ဤတရားစီရင်ခြင်းမှာတာမီးတို့ဒီအပြစ်သားရာဇဝတ်သားကဲ့သို့သွားရောက်ခြင်းမဟုတ်သေးဘဲနဲ့ကိုရှင်ဖျားရဲ့ရှေ့တော်မောင်း၌တရားစီရင်ခြင်းမှာတို့ရှင်ကနဦးဆုံးကိုရှင်ကိုယုံကြည်သောသူများကိုးစားသောသူများကိုရှင်နှင့်အတူဖယံတော်သူများအရင်ဆုံးတရားစီရင်ခြင်းခံရမှာဖြစ်ပါတယ်။ဒီလိုကြောင့်သားမီးတို့ဒီအသက်တာမှာကရောရှင်နဲ့တူပုံမပြီးမှဖယံမီကိုကြား၍ကရောရှင်ပြားရဲ့တရားယုံမှာဝမ်းမြောက်ဝမ်းသာစွာဖြင့်ခံယူနိုင်ကြပြီးတော့ကျွန်တော်မျိုးတို့ရဲ့အသက်တာကိုရှင်းနေအဖြစ်ဆောင်ရွက်ပေးမဲ့သခင်ခရစ်တော်ရဲ့မျက်နှာအားဖြင့်သားမီးတို့ဒီရှင်လန်းဝမ်းမြောက်ပြီးတော့ခွန်အားအသည့်ဖြင့်ရရှိတဲ့ဒီတရားစီရင်ခြင်းမှာပါဝင်နိုင်သောသားမီးတည်တည်ဖြစ်ပေါ်ရန်အတွက်လည်းမာသမီးကြောင်းဒါပေမဲ့တာသခင်ခရစ်တော်၏နာမတော်ကိုမြည်ပြီးဆုတောင်းပါတယ်ခါဗျာ
မျော်လင့်ခြင်းမရှိတဲ့လူရဲ့သက်တာမရေရတဲ့ဘဝသက်တာကိုရှောင်ကြည့်ဝိနာများချိန်မခံစားကြည့်သဲရဲ့မိစားကုန်ဆုံးမဲ့ချိန်ဆောင်စားကြည့်ယုံကစေဒါဟာတဲ့တွင်စိန်ခေါ်ချက်တစ်ခုပါမဆိုင်တယ်လို့များသဘောထားလို့နေလားလူဤဆန္ဒနောက်လိုက်နေရင်းနေလောကကြီးမှာပျော်ပါရင်သာကြည်တယ်လို့နေလားဒါတွေကိုမေးလို့နေလားတနေ့လေးတော့ခရစ်တော်ပြတဲ့ပြန်ဆုံးရင်ခရစ်တော်ပြတော့မိမေငါသာအစင်းနဲ့မဟိတ်တို့ခြင်းနဲ့ဟုတ်တယ်တတလေးကိုအကောင်းဆုံးရင်စင်ကြီးတရုတ်သာရှိတော့ငယ်တော့တရားရဲ့တတလေးကိုခံယူရင်ဖျားရှိပြီးတဲ့ဒီဘက်သာဆွမ်းကြီးမရတွေ့ဖြစ်စေမေမျော်လင့်ခြင်းမရှိတဲ့လူတွေရဲ့သက်တာမရေရတဲ့ဘဝသက်တာကိုရှောင်ရင်ဝိနာများချိန်မခံစားရင်အသက်ရဲ့မိစားကုန်ဆုံးမဲ့ချိန်ဆောင်စားရင်ရုပ်ကစေဒါဟာတဲ့တွင်စင်ခေါ်တဲ့ကူပါမဆိုင်သူများသဘောထားလို့နေလားလူဤဆန္ဒနောက်လိုက်နေရင်းနဲ့လောကကြီးမှာပျော်ပါရင်သာကြည်နလို့ဒီမလားဒါတွေကိုမေးလို့နေလားဒီနေ့လေးတော့ခရစ်တော်ပြတဲ့ပြန်ဆုံးရင်ခရစ်တော်ပြတော့မိမယ်ငါသာအစင်းနဲ့မဟိတ်လို့ချိန်တယ်လို့တွေ့တားလေးကိုကောင်းဆုံးရင်စင်ကြီးတာလူတစ္ဆာရှိတော့ငယ်တော့ပြောင်းရဲ့တားလေးကိုခံယူရင်ခရရှိပြီးတဲ့ချိန်ကစာရင်းတွေရောက်တဲ့ချိန်စီမေ
ပေါင်းလေးညီမလေးတို့ရင်သွေးလိမ်မာနားဆင်ကြရပုံမြင်ခဏမှာကလေးတို့တွေနားဆင်နိုင်ဖို့ရန်အတွက်ဘီရင်ကြီးနဲ့အင်ကြီးဆိုတဲ့ပုံမြင်လေးကိုမမခင်ကပြောပြသွားမှာဖြစ်ပါတယ်ကွယ် လေးတို့ရေဟိုးရှိတုန်းကဘီရင်ကြီးတစ်ပါးရှိတဲ့ကွယ်ဘီရင်ကြီးဟာစိတ်မပျော်ရွှင်တဲ့ယောဂဝေဒနာကိုခံစားနေရတဲ့ကွယ်အဲဒါကြောင့်ဘီရင်ကြီးရဲ့ပညာရှိအမတ်တွေကလည်းဘီရင်ကြီးရဲ့ယောဂကိုဘယ်လိုကုသပေးရမလဲဆိုတာကိုဆွေးနွေးတိုင်ပင်နေကြတာပေါ့ကွယ်ဒါပေမဲ့လည်းဘီရင်ကြီးရဲ့ယောဂဝေဒနာကိုဘယ်သူကမှကုသမပေးနိုင်ကြပါဘူးကွယ်ဒီလိုနဲ့နောက်ဆုံးမှာတော့ဘီရင်ကြီးဟာဘလူအမိန်တော်ကြီးညာလိုက်တယ်ဆိုတော့
ကြီးညာချီအမေပေါင်းတို့ငါကိုတော်မြတ်ခံစားနေရတဲ့ယောဂဝေဒနာကိုပြောက်ကင်းအောင်ကုသပေးနိုင်တဲ့သူကိုသူ့တော်အဖြစ်တန်းပြီးတဝက်ချီးမြှင့်မယ
်မောင်လေးညီမလေးတို့ရေဘီရင်ကြီးရဲ့အမိန်တော်ကြောင့်ပညာရှိအမတ်ကြီးကဘီရင်ကြီးကိုပြန်ပြီးရှောက်တင်လိုက်တာကတော့
ရှင်မင်းကြီးအရှင်မင်းကြီးခံစားနေရတဲ့ယောဂဝေဒနာပြောက်ကင်းခြင်းတဲ့ဆိုရင်ဒုက္ခခင်းခြင်းပြီးပျော်ရှင်နေတဲ့လူတယောက်ကိုရှာဖွေရပါလိမ့်မယ်အဲ့ဒီနောက်အဲ့ဒီလူရဲ့အင်ကြီးကိုချုပ်ပြီးဘီရင်ကြီးရဲ့ကိုယ်ပေါ်မှာဝတ်ဆင်ပါဒါဆိုရင်ဘီရင်ကြီးခံစားနေရတဲ့ယောဂဝေဒနာပြောက်ကင်းပါလိမ့်မယ
်ကောင်းပြီမကူတော်များရဲ့အမိန့်တော်အတိုင်းအယက်ရှင်မျက်နှာကိုလူစေလို့လည်းပျော်ရှင်နေတဲ့လူတို့ဦးကိုရှာဖွေကြပ
ါမောင်လေးညီမလေးတို့ရေဘီရင်ကြီးရဲ့အမိန့်တော်အတိုင်းမူးမတ်အပေါင်းဟာအမြဲတမ်းပျော်ရွှင်နေတဲ့လူကိုတွေ့ရှိဖို့တိုင်းပြည်အနှံ့ခြေဆန့်ခရီးထွက်ပြီးရှာဖွေကြတာပေါ့ကွယ်။ဒါပေမဲ့တိုင်းပြည်အတွင်းမှာပျော်ရွှင်နေတဲ့လူတဦးတယောက်ကိုမှရှာမတွေ့ရဘူးတဲ့ကွယ်။
တိုင်းပြည်ထဲမှာရှိတဲ့လူတွေကိုကြည့်လိုက်ရင်လူတိုင်းအချင်းနဲ့ပြီးပျော်ရွှင်နေတာဆိုတာမရှိပါလား။လူတွေရဲ့လူအင်ဆန္ဒတွေကလည်းအမြဲပဲရှိနေကြပါလား
။မောင်လေးညီမလေးတို့ရေပညာရှိအမတ်ကြီးပြောတာမှန်ပါတယ်ကွယ်လူတွေရဲ့လူအင်ဆန္ဒတွေဟာပြည့်စုံတယ်ဆိုတာမရှိပါဘူးကွယ်လူတယောက်ဟာချမ်းသာလာရင်ကျန်းမာရေးချို့တက်နေတတ်ပါတယ်ကွယ်ကျန်းမာရေးကောင်းနေရင်လည်းဆင်းရဲနေတတ်ပါတယ်ကွယ်ချမ်းသာပြီးကျန်းမာရေးကောင်းနေရင်လည်းဇနီးမယားဆိုတာလင်ယောက်ျားဆိုတာတွေနဲ့တွေ့ကြုံရတတ်ပါတယ်ကွယ်သားသမီးမရှိရင်လည်းသားသမီးရယူချင်ကြပါတယ်ကွယ်သားသမီးရပြန်တော့လည်းသားသမီးတွေကဆိုးနေရင်မိဘတွေအနေနဲ့ဒုက္ခရောက်ရပြန်ပါတယ်ကွယ်။လောကကြီးမှာဘလို့လူတဦးတယောက်ကမှပြည့်စုံနေဆိုတာမရှိပါဘူးကွယ်။အဲဒါကြောင့်မို့ပျော်ရွှင်နေတဲ့လူတယောက်ကိုရှာဖွေနေရတဲ့အမှုကိစ္စဟာအင်မတန်မှခက်ခဲနေတာပေါ့ကွယ်။မောင်လေးညီမလေးတို့ရေဒီလိုနဲ့တညမှာတော့ဘီရင်ကြီးရဲ့သားတော်မင်းသားလေးဟာသူစီးရင်တယောက်နေထိုင်တဲ့တဲအိမ်လေးအနီးကိုဖြတ်သွားတဲ့အခါမှာတဲအိမ်လေးထဲကအတန်လေးတန်ကိုကြားလိုက်မိတယ်ကွယ်။အဲ့ဒီအတန်လေးကတော့
နေလုံးလေအလုတ်တွေလုံးလို့ပြီးသွားပြီ။ဘိုက်ဆဆာနဲ့ခမင်းစားလိုက်တာ။ဘိုက်တင်သွားတာပဲ။မိုးရဲချုပ်ပြီးဆိုတော့အရာဝင်တော့မှပဲလေ။ဒါမှမနေကြရင်အလုတ်တွေလုတ်ကန်ဖို့အာရှိမှာပေါ့။ငါဘွားမှာငါအတွက်လူအပ်တာဘာတစ်ခုမှမရှိပါဘူး။အရာရာပြည့်စုံနေပြီပဲ။ကဲအဲ့တော့မကွာ
။မောင်လေးညီမလေးတို့ရေ။သူစီရဲ့လူလင်ငယ်လေးတယောက်ဟာသူ့ရဲ့ဘွားကိုကျင်းနဲ့အာရပြီးပျော်ရွှင်စွာပြောဆိုနေတဲ့စကားတွေကိုမင်းသားလေးဟာကြားလိုက်ရတဲ့အတွက်အလွန်အားအသင့်ပြီးဝမ်းမြောက်ပျော်ရွှင်သွားရတာပေါ့ကွယ်။ဒါကြောင့်မို့မင်းသားလေးဟာသူစင်ရဲ့လူလင်ငယ်လေးရဲ့တဲအိမ်လေးထဲဝင်သွားပြီးစင်ရဲ့သားလေးကိုပြောလိုက်တာကတော
့မိတ်ဆွေခင်ဗျားကိုကြည့်ရတာတိတ်ပျော်ရွှင်နေတယ်လို့ပဲ။ဘာကြောင့်ပျော်ရွှင်နေရတာလဲဆိုတာကျွန်တော်ကိုပြောပြပေးပါလား
။မင်းလာပါရှင်မင်းသား။ကျွန်တော်မျိုးဟာစင်ရဲ့ပေမဲ့တင်းတယောက်ရဲ့စိတ်ရှိပါတဲ့။သူတပါးဘောမှာလဲမနာလို့ငုံတုံစိတ်မရှိပါဘူးခင်ဗျာအဲ့ဒါကြောင့်အမြဲတမ်းပျော်ရွှင်နေတာပ
ါမောင်လေးညီမလေးတို့ရေသူစင်းရဲဟာမင်းသားလေးကိုအဲ့ဒီလိုအပြေပေးလိုက်ပါတယ်ကွယ်သူရဲ့ဘဝဟာစင်းရဲပြီမဲ့သူရဲ့စိတ်ကတော့မစင်းရဲခဲ့ပါဘူးကွယ်စိတ်နှလုံးကျန်းမာပြီးအမြဲတမ်းပျော်ရွှင်နေခဲ့ပါတယ်မောင်လေးညီမလေးတို့ရေအဲ့ဒီနောက်မှာတော့ပညာရှိအမတ်ကြီးရဲ့အကြံပေးစကားအတိုင်းမင်းသားလေးဟာသူစင်ရဲ့လူလင်ငယ်လေးရဲ့ကိုယ်ပေါ်မှာဝတ်ဆင်ထားတဲ့အင်ကြီးကိုချွတ်ယူလိုက်ပါတော့တယ်ကွယ်။ပြီးတဲ့နောက်မှာတော့သူစင်ရဲ့လူလင်လေးကိုစုတော်ငွေတွေချီးမြှင့်ပေးလိုက်ပါတော့တယ်ကွယ်။မောင်လေးညီမလေးတို့ရေအမှန်တကယ်ကတော့လောကမှာသူတစ်ပါးအပေါ်စိတ်ထားကောင်းပြီးဘဝကိုတင်းတင်းရောက်ရဲတဲ့သူဖခင်တရားကိုစိတ်ထဲဆွဲမှတ်ထားတဲ့သူတွေဟာအပျော်ရွှင်ဆုံးသူတွေဖြစ်တယ်ဆိုတာကိုတွေ့ရှိရပါတယ်ကွယ်။ဒါကြောင့်မို့မောင်လေးညီမလေးတို့ရဲ့ဘဝမှာလည်းသူစင်ရဲ့လူလင်ငယ်လေးလိုစိတ်နှလုံးသားလေးတွေထားရှိပြီးပျော်ရွှင်နိုင်တဲ့လူငယ်မောင်မယ်လေးတွေဖြစ်နိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ရပါတယ်ကွယ်။
သောတာရှင်များရှင်အခု
ခုတင်ဆက်ခဲ့တဲ့ရင်သွေးအလိမ်မှနားဆင်စရာပုံမြင်လက်ဆောင်ကဏ္ဍလေးကိုကျမတို့မျှဝင့်ခြင်းအတန်မှတင်ဆက်ခဲ့ခြင်းဖြစ်ပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်
ရှင်များရှင်ကျမတို့ရဲ့ဓာတ်ဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသည်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါလေဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်။
တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 86 116တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကို나တော့တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ယေရှုတင်ပါတယ်ခင်ဗျာ။